နာမည်ကြီး Adidas ဒစိအထည်တွေကိုချုပ်လုပ်ပေးနေတဲ့ရန်ကုန်တိုင်းရွှေပြည်သာမြို့နယ်မြမပေါင်ချိန်အထည်ချုပ်ဆက်ယုံကဆန္ဒပြမှုကိုဥဆောင်ခဲ့တဲ့အလုသမား26ယောက်အလုထုတ်ခံလိုက်ရပါတယ်။ဆက်ယုံကနေနာကြီးကမ်းလှမ်းပေမဲ့အလုသမားတွေဘက်ကအဲ့ဒီကမ်းလှမ်းမှုကိုမယူဘဲနဲ့အလုပြန်ရနိုင်မှုအတွက်ဆက်ယုံနဲ့ညှိနှိုင်းသွားမယ်လို့ VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင်
။ခြေကံလောက်ခလောက်သာတိုးပေးဖို့ဥဆောင်တောင်းဆိုခဲ့ကြတဲ့လုံသမား26ယောက်ကိုလောက်ကထုတ်ပယ်လိုက်ပြီလို့မြန်မာပေါင်ချိန်ဆက်ယုံကဒီကနေ့အသိပေးလိုက်ပါတယ်။ရွှေပြည်သာမြို့နယ်လုံသမားညွှန်ကြားရေးဦးစီးဌာနမှအလုရှင်လုံသမားညင်းပွားမှုကိုဒီကနေ့နောက်ဆုံးချိန်စစ်ဆေးခဲ့ပြီးတဲ့နောက်ရုံးချင်းပြီးမှဆက်ယုံဘက်ကလုံသမား26ယောက်ကိုလောက်ကထုတ်ပယ်လိုက်ပြီဖြစ်ကြောင်းလုံရှင်ကပြောလိုက်တာဖြစ်ပါတယ်။အလုထုတ်ခံလိုက်ရတဲ့လုံသမားတို့က VOA ကိုအခုလိုပြောပါတယ
်။အခုကျွန်တော်တို့ဘက်ကကြားရလို့ဒါတော့အရေးကြီးတယ်လို့ဆိုတော့ဆက်ယုံဘက်ကညီမတို့ကိုတိုင်လာတာလေ။အခုကဘလို့မှအမှုကလည်းမပေါ်တဲ့ဖြစ်တဲ့အတွက်ကြောင့်မလို့ညီမတို့ကအခုရုံးတိတ်ဆုံးချိန်နဲ့ဖြစ်သွားပြီးဝါးပြီးတယ်ညီမတို့ကတင်လာတယ်လေ။အဲ့တော့တင်လာတဲ့ဖြစ်တဲ့အတွက်ကြောင့်ညီမတို့ကနေဆက်ယုံကိုပြိုင်ပြီးတရားဆွဲလို့ရတာပေါ့ညီမတို့ကိုအဲဒီလိုမျိုးအစ်ဒီတို့နဲ့မညီပဲနဲ့အစ်ဒီတို့နဲ့ညီတယ်ဆိုတော့တရားဆွဲလို့ရတာပေါ့မျိုးပေါ့အောက
်။ EC ဆိုတာကတော့လှုပ်ရှင်လှုပ်သမားစာချုပ်ကိုပြောတာပါ။မြန်မာပေါင်ချိန်ဆက်ယုံဘက်ကနင့်နာကြေး3လစာပေးသွားမယ်လို့ပြောပေမဲ့လှုပ်သမားတွေကတော့လှုပ်ပြန်ရနိုင်ဖို့ဆက်ယုံနဲ့ညှိနှိုင်းသွားမယ်လို့ဆိုပါတယ်။ဥပဒေအတိုင်းတရားရုံးမှာလုံသမားဘက်ကတရားစွဲခွင့်ရှိပေမဲ့လုံသမားဘက်ကပဲပို့ပြီးနစ်နာနိုင်ခြင်းရှိတယ်လို့သူကပြောပါတယ
်။ဟုတ်ကဲ့လုံသမားဘက်ကနေပြီးတော့ဟိုနိုင်ခြင်းကနေတဲ့ဘလို့ဆိုကိုယ်ကမှန်နေမှန်နေငွေများတရားနိုင်ဖြစ်ဆိုတဲ့အချိန်ကိုရောက်သွားကြ။ဒါမျိုးကလည်းဒါရီကဟိုညှော်လင်းချက်ကပို့ပိုးတယ်ပေါ့နော်ပြည့်စုံနော်အဲ့တော့ဒီမှာတော့ကညီမတို့အစီအစဉ်နဲ့အန်ဒီတာနဲ့ပဲညီမတို့ကပြန်ညှိနှိုင်းသွားမှာပေါ့ဟုတ်
မြန်မာပေါင်ချိန်ဆက်ယုံကအလုသမားထောင်နဲ့ချီလဲပတ်နေတဲ့ Adidas ထုတ်ကုန်တွေကိုချုပ်လုပ်ပေးနေတဲ့ထိုင်ဝမ်နိုင်ငံသားပိုင်ဆက်ယုံဖြစ်ပါတယ်။အခုနှစ်အောက်တိုဘာလကုန်ပိုင်းမှာလုသမား 2,000 လောက်ကလစာတိုးပေးဖို့တောင်းဆိုခဲ့ရာကြောင်းဥဆောင်တဲ့လုသမားခေါင်းဆောင်26ယောက်လုထုတ်ပြဖို့ဆက်ယုံဘက်ကကြိုးပမ်းခဲ့တာပါ။ Adidas ကတော့ဒီအလုသမား26ယောက်ကိုလုပြန်ခန့်ပေးဖို့မြန်မာပေါင်ချိန်ဆက်ယုံကိုပြောကြားခဲ့ပေမဲ့ဒီနေ့ထိပြန်မခန့်သေးပါဘူး။မြန်မာတိုင်းနိုင်ငံလုံးကထဲကျုပ်လုပ်ငန်းတွေမှာလုံသမား၄သိန်းကျော်လုတ်ကင်နေကြတယ်ဆိုပေမဲ့အခြေခံတရက်လုတ်ခ4800ကျပ်နဲ့မလောက်ခါတာကြောင့်မကြခဏဆိုသလိုဆန္ဒပြတောင်းဆိုမှုတွေများပြားရှိနေတာပါတချို့ကလည်းကျွမ်းကျင်လုတ်သားအနေနဲ့ပြပထွက်ပြီးလုတ်လုတ်ကြတာတွေရှိပါတယ်မြန်မာလုံသမားကြီးကဌာနဘက်ကတော့စီးပွားရေးမကောင်းသေးတာကြောင့်လုတ်ခလာစာတွေတိုးမြင့်ပေးဖို့မစင်စသာသေးကြောင်းဒီအပိုင်းမှာပြောဆိုခဲ့ပါတယ်ခင်ဗျာ